ပုရဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ကနေငင်းချဲရီးပြီးမျောလင်းချက်ရှိနေကြသလိုမနေ့ကနေပြည်တော်မှာပုရဟမင်းကြီးမိန့်ကြားခဲ့တဲ့အရေးပါတဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုခေါ်ပေါ်တုံးဆွဲခဲ့ခြင်းမရှိတဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးဖွဲ့စည်းတွေကစိတ်ကြက်ခဲ့ကြပါတယ်။အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင့်။နေပြည်တော်မှာမနေ့အင်္ဂါနေ့ကနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မိနစ်အနည်းငယ်ကြာတွေ့ဆုံပြီးပြောကြားတဲ့ပုရဟမင်းကြီးဖရန်စစ်ရဲ့မိန့်ခွန်းမှာဘာသာရေးနဲ့လူ့ခွင့်ရေးစံနှုန်းတန်ဖိုးတွေနဲ့ပတ်သက်လို့ရေပုံရသဘောမိန့်ကြားခဲ့ပါတယ်။အဲ့ဒီတည်းမှာမြန်မာနိုင်ငံငင်းကျန်းစီဘူးအစိုးရရဲ့ဆောင်ရွက်မှုတွေကိုသူ့အနေနဲ့နှစ်ပတ်အားရတယ်လို့လည်းပုံရဟန်းမင်းကြီးကမိန့်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူတိုင်းရဲ့လူကုန်တိုက်ခါနဲ့အခွင့်အရေးမတူကွဲပြားမှုတွေပေါ်လေးစားမှုအခြေခံနဲ့ငင်းကျန်းရေးကအရေးကြီးတယ်လို့လည်းအခုလိုပြောကြားခဲ့ပါတယ
်။မြန်မာနိုင်ငံရဲ့အနာဂတ်ဟာငင်းကျန်းရေးဖြစ်ရပါမယ်။လူတိုင်းရဲ့ကုန်တိုက်ခါနဲ့အခွင့်အရေးတွေကိုလေးစားမှုတိုင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ဒလိထုံးစားဆင်လာသူတို့ရဲ့ဒလိထုံးနှံဆင်လာတွေကိုလေးစားမှုတရားဥပဒေကိုလေးစားလိုက်နာမှုဘသူကိုမှချန်လက်မထားဘဲအများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူတူးစီတိုင်းအဖွဲ့တိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်ပေါ်လေးစားမှုစရတွေပေါ်မှာခြေခံတဲ့ငြိမ်းချမ်းရေးမျိုးဖြစ်ပါလေ
2013ခုနှစ်ကစပြီးပုံရဟမင်းကြီးအဖြစ်တင်မြှောက်ချင်းခံရပြီးတဲ့နောက်ပုံရဟမင်းကြီးဖရန်စစ်ဟာကဘာပေါ်မှာဖိနှိပ်ခံလူဒန်းစားတွေရဲ့အရေးနိုးကြားမှုရှိစေဖို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ရကြောင်းမွတ်စလင်ဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ပုံရဟမင်းကြီးကရိုဟင်ဂျာညီအစ်ကိုတွေအတွက်နှိပ်ကွပ်ခံရမှုအကြောင်းဝိုင်းဝန်းစုဆောင်ပေးဖို့ဗာတီကန်နန်းတော်မှာမိန့်ကြားခဲ့ပါတယ်။ဒါပေမဲ့နေပြည်တော်မှာပြောကြားတဲ့သူ့ရဲ့အဓိကမိန့်ခွန်းမှာတော့ရိုဟင်ဂျာကိုထည့်သွင်းခေါ်ဝေါ်ခြင်းမပြုခဲ့တဲ့အတွက်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ခဲ့ကြတာပါ။နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
Hope really failed. He spoke out about the Rohingya when he was in the safety of being in Rome.
ဘယ်ဟာမင်းကြီးတကယ်ပဲစိတ်ကွက်ခဲ့ပါလေ။လုံလုံနဲ့ရောမမြင့်မှာရှိနေခြင်းတော့ရူဝင်းကြောင့်အကြောင်းသူပြောဆိုခဲ့ပါလေ။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်တပ်အစိုးရနဲ့လူလူကပါအတိအချာစောင့်ကြည့်နေခြင်းမြန်မာနိုင်ငံကိုသူရောက်ရှိခြင်းမှာပြောဖို့လိုအပ်တဲ့အကြောင်းအရာကိုထုတ်ဖို့ပြောဆိုဖို့ပုံရဟမင်းကြီးတက်ခွက်ခဲ့ပါလေ
။ရိုဟင်ဂျာအသုံးအနှုန်းကိုထဲ့မသုံးမှုမြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ကောင်းဆောင်တွေကအခြေအနေပိုဆိုးမသွားစေဖို့နဲ့မြန်မာနိုင်ငံတွင်းရှိကက်သလစ်ဘာသာဝင် 1.3 သန်းတို့အန္တရာယ်မကျရောက်စေဖို့ပုံရဟမင်းကြီးကိုခီးစင်မတိုင်ခင်မှာအကြံပေးခဲ့တာဖြစ်ပါတယ်။ပုံရဟမင်းကြီးအနေနဲ့ဒေါအောင်ဆန်းစုကြည်မြန်မာစစ်ကောင်းဆောင်ပို့ချုပ်မှုကြီးမင်းအောင်နိုင်နဲ့တိတက်တွေ့ဆုံခဲ့ရမှာတော့ရိုဟင်ဂျာအရေးထည့်သွင်းပြောကြားနိုင်ခြင်းရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေထွက်ပေါ်ခဲ့ပေမယ့် Brett Adams ကတော့အခုလိုထောက်ပြပါတယ
်။ It's no good saying things in private and not saying them in public because the purpose of
it is that တွေ့ဆုံခြင်းမှာပြောဆိုတဲ့စကားနဲ့အများပြည်သူကိုမိန့်ခွန်းပြောကြားခြင်းဟာတစ်ထပ်တည်းမရှိဘူးဆိုရင်ကောင်းတယ်လို့ပြောလို့မရပါဘူး။ဒါကြောင့်လဲဆိုတော့လူခွင့်ရေးကိစ္စကိုမြင့်တင်ဖို့နဲ့ရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်ကလူခွင့်ရေးချိုးဖောက်မှုနဲ့ငြိမ်းချမ်းနှိမ့်ဆက်မှုကျူးလွန်သူတွေရဲ့အပြုတ်မှုပြောင်းလဲဖို့ဖြစ်ပါလေ။ဘုဇုံမူကြီးမင်းအောင်လှိုင်းဒေါအောင်ဆန်းစုကြည်တို့နဲ့တီးတန့်တွေ့ဆုံနေမှာပုံရဟမင်းကြီးကဒါနဲ့ပတ်သက်လို့ဇုံတရားအလေးပေးပြောဆိုခဲ့ရင်တောင်မှပြည်ပြင်ပြောင်းလဲဖို့ဖိအားပေးတာမျိုးမတက်ရောက်ပါဘူး။တကယ်ကိုပြောဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုလူများရှိထုတ်ပေါ်ပြောဆိုခြင်းမရှိဘူးဆိုရင်သူ့ရဲ့ခီးစဉ်ဟာရိုဟင်ဂျာတွေကိုတောင်ဒုက္ခရောက်စေနိုင်ပါလေ။
ဒါပေမဲ့လည်းပုံရဟမင်းကြီးဖရန်စစ်ဟာဒီကနေ့ဗုဒ္ဓဘုနေ့မှာရန်ကုန်ကြိုက်ဆန်ကွင်းမှာလူထုနဲ့အတူမစ္စရာတရားတော်ဝုဒ္ဓစုတောင်းပွဲကြီးကျင်းပဖို့ရှိပါတယ်။အဲ့ဒီမှာရိုဟင်ဂျာဒုက္ခသည်အရေးထက်သေးပြောကြားဖို့များမျှော်လင့်ချက်ရှိရှိ Brett Adams ကိုမိကြည့်ရော
Yeah, he should. And you know maybe he will. Maybe
သူပြောကောင်းပြောပါလိမ့်မယ်။အဲ့ဒီလိုသာပြောလာမယ်ဆိုရင်ကျွန်တော်တို့တကယ်ကိုဝမ်းသာအံ့ဩမိမှာပါ။ဒါပေမဲ့လည်းဥပမာအနေနဲ့ပြောရရင်ဒေါအောင်ဆန်းစုကြည်နဲ့အတူမင်းကွန်ပြောဆိုကြကြမှာရောဘိုးချုပ်မှုကြီးနဲ့တွေ့ဆုံကြမှာပါပိုဟမ်းမင်းကြီးကဒီကိစ္စကိုတည်တံ့ထုတ်ပေါ်ပြောဆိုခြင်းမရှိပါဘူး။ဒါကြောင့်ဒီကနေ့လူလူတွေ့ဆုံပွဲမှာ तू ပြောလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။အဲ့ဒါပြီးရင်ပိုဟမ်းမင်းကြီးကဘင်္ဂလားဒေ့ရှ်ကိုဆက်လက်ပြီးတော့ထွက်ခွာမှာဆိုတော့သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုတုံးဆွဲလိမ့်မယ်လို့ကျွန်တော်မမြင်ပါဘူး။ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ကိုရောက်ချိန်မှာပိုဟမ်းမင်းကြီးအနေနဲ့ရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။
AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အရှိတောင်အာရှနဲ့ပစိဖိတ်ဆိုင်ရာညွှန်ကြားရေးမှူးမင်ယူဟာကတော့ပုံရဟမင်းကြီးအနေနဲ့မြန်မာနိုင်ငံမှာပြောကြားတဲ့သူ့ရဲ့ပထမဆုံးမိန့်ခွန်းမှာရိုဟင်ဂျာလို့ခေါ်ဖို့တုံ့ပြန်ခဲ့ခြင်းရှိတဲ့အပေါ်စိတ်ပြတ်မိပေမဲ့ တိုင်းနာလူမျိုးစုအားလုံးအချင်းချင်းလေးစားဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ပြီးပုံရိပ်မင်းကြီးဖရန်စစ်စတိုက်တွန်းခဲ့တဲ့အချက်ကိုတော့ကြိုဆိုကြောင်းပြောဆိုခဲ့ပါတယ်ရှင်။